ကုလသမဂ္ဂလုံခြုံရေးကောင်စီမှ2019ခုနှစ်အတွင်းမြန်မာရေးဆုံးဖြတ်ချက်ချနိုင်ရေးအမြဲတမ်းဖွဲ့ဝင်ပြည်ထောင်နဲ့ပြည်သူတို့ကကြိုးပမ်းနေပြီးဇန်နဝါရီလ16ရက်နေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြမအရေးတကပိတ်ဆွေးနွေးခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင
်ရခိုင်ပြည်နယ်ပဋိပက္ခနယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးအခြေအနေတွေနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှပြီးခဲ့တဲ့ပုဒ်တဖူးနေ့ကပြုလုပ်ခဲ့တဲ့တကပိတ်ဆွေးနွေးပွဲအတွင်း UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီနောက်ကုလသမဂ္ဂနိုင်ငံရေးရာအကြီးအကဲနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်အကြီးအကဲတို့ကအသီးသီးအစဉ်ခံတင်ပြခဲ့ကြပါတယ်ဒီကရက်နှစ်ဒီဇင်ဘာလကလေးကမြမရေးဆုံးဖြတ်ချက်မူကြမ်းရေးဆွဲထားတဲ့ဗြိတိန်နိုင်ငံအနေနဲ့လုံခြုံရေးကောင်စီမှတစင်ပြီးတစင်ဆောင်ရွက်သွားမယ့်အခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဗြိတိန်သံမတ်ကြီးကရင်ပီယော့စ်ကဆွေးနွေးပွဲအပြီးသတင်းထောက်တွေကိုအခုလိုပြောပါတယ
်well we still got the resolution but we don't have any immediate plans
ကျွန်တော်စီမှာမြမရေးဆုံးဖြတ်ချက်မူကြမ်းရှိထားပါတယ်ဒါပေမဲ့လုံခြုံရေးကောင်စီမှာအဖွဲ့ဝင်အသစ်တွေအများအပြားရှိနေတဲ့အတွက်ဒီမူချမ်းနဲ့ပတ်သက်လို့ဆွေးနွေးဆုံးဖြတ်ဖို့အစီအစဉ်ကျမတို့စီမှာချက်ချင်းမရှိသေးပါဘူး။ဒါပေမဲ့နောက်တစ်ဆင့်ကတော့အထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပြန်လာတဲ့အခါမှာသူ့ရဲ့အစီရင်ခံတင်ပြချက်ကိုကျမတို့လုံခြုံရေးကောင်စီကနားထောင်ဖို့ဖြစ်ပါတယ်
။ဒါ့အပြင်လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနေရပြန်ရေးအခြေအနေတိုးတက်မှုမရှိသေးတဲ့အပေါ်မှာအလွန်ပဲစိုးရိမ်မကင်းဖြစ်မိကြောင်းတမတီကရင်ပီယားစ်ကဆိုပါတယ
် The council was very concerned about the situation with the refugees they want the MOU
လုံခြုံရေးကောင်စီအနေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အလွန်ပဲစိုးရိမ်မကင်းဖြစ်နေပါတယ် MOU နားလည်မှုစာချုပ်လာမှသဘောတူညီထားတဲ့အတိုင်းမြန်မာဆိုရအနေနဲ့လိုက်နာအကောင့်ထဲပို့ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်တွေကလိုလားပါတယ် UNHCR နဲ့ UNDP တို့ဘက်ကတော့အဲ့ဒီမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအသေးစိတ်ရှင်းလင်းတင်ပြနိုင်ခဲ့ပါတယ်။အဲ့တော့နောက်တစ်ဆင့်ကတော့အထူးကိုယ်စားလှယ်ပြန်လာတဲ့အခါမှာဒီကိစ္စတွေကိုလုံခြုံရေးကောင်စီမှအသေးစိတ်ပြန်လည်ဆွေးနွေးကြဖို့ရှိပါတယ်
။မြမရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီဘက်ကဘလောက်ထိစိတ်ရှည်ရှည်နဲ့စောင့်ကြည့်သွားမလဲဆိုတဲ့သတင်းတော်တဦးရဲ့အမေကတော့တမတ်ကြီးကရင်ပီယားစ်ကအခုလိုတုံ့ပြန်ပါတယ်။
That's a very difficult question because a number of council members drew attention to the fact that since the Security Council mission we hadn't seen anything like enough progress. We have seen some.
ဒါကခက်ခဲတဲ့မေးခွန်းတစ်ခုပါပဲ။အဖွဲ့ဝင်နိုင်ငံအတော်များများကအလေးထားစောင့်ကြည့်ရမှာလုံခြုံရေးကောင်စီကိုယ်စားလှယ်အဖွဲ့ခီးစဉ်ပြန်လာပြီးကြတဲ့ကအခြေအနေတွေလုံလုံလောက်လောက်တိုးတက်လာတယ်ဆိုတာမတွေ့မြင်ကြရပါဘူး။ဒုက္ခသည်တွေနေရပြန်ရေးတကယ်လိုအပ်နေတဲ့အခြေအနေတွေပြောင်းလဲဖို့လှုံ့ဆော်တာထက်အဆောက်အအုံအသစ်တွေစောက်ပေးတာမျိုးလောက်ပဲတွေ့ရပါတယ်။နောက်တစ်ဆင့်အကောင်းဆုံးနည်းလမ်းနဲ့ဘယ်လိုဆောင်ရွက်ကြမလဲဆိုတာမေးခွန်းထုတ်เสียရှိပါတယ်။အခုတော့ UNHCR အနေနဲ့အဲ့ဒီနေရာတွေကိုတွားရောက်ကြည့်ရှု့ခွင့်ရဖို့စ조사နေပါတယ်။လုံခြုံရေးကောင်စီအနေနဲ့လည်းဒါကိုအပြည့်အဝထောက်ခံပါတယ်။ဒါပေမဲ့လက်တွေ့အလုပ်ဖြစ်ဖို့ရခိုင်ပြည်နယ်တစ်ခုလုံးကိုတတ်နိုင်သလောက် UNHCR အနေနဲ့တွားရောက်ခွင့်ရဖို့ဖြစ်ပါတယ်။နောက်ပြီးအစိုးရအနေနဲ့ MOU မှာပါတဲ့အချက်တွေအတိုင်းအကောင့်ထဲပို့ဖို့လိုအပ်နေပါတယ်
။ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံပယ်ချခံရတဲ့အပေါ်မှာလုံခြုံရေးကောင်စီအဖွဲ့ဝင်အတော်များများကအတော်လေးစာနာစိတ်မကောင်းဖြစ်မိကြောင်းနဲ့သူတို့နှစ်ဦးအမြန်ဆုံးပြန်လွှတ်ပေးဖို့မြမအစိုးရကိုတောင်းဆိုကြောင်းလဲတမ်မတ်ကြီးကရင်ပီယားစ်ကပြောကြားခဲ့ပါတယ်။အခုလိုလုံခြုံရေးကောင်စီမှပြီးခဲ့တဲ့သတင်းဘက်ကမြမအရေးတကပိတ်ဆွေးနွေးခဲ့တာနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြမသံမတ်ကြီးဦးဟောက်တူစွန့်ရဲ့တုံ့ပြန်ချက်ကိုမေးကြည့်ရမှာတော့
ဒီဟာတော့သူတို့ဒါဘာမှထူးထူးဆန်းဆန်းတော့မဟုတ်ဘူးခင်ဗျာ။ဘာလို့ဆိုတော့2019အစားနေပြီးတော့ဟိုကျွန်တော်တက်ထိုင်မှုဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရခိုင်ကိစ္စကတော့လူရင်းကောင်စီမှတော့သူတို့ကအခါအားလျော်စွာဆွေးနွေးနေတာရှိပါတယ်။သူတို့ခီးစဉ်တွေလည်းရှိတယ်နောက်ပြီးတော့ presidential statement တွေလည်းထုတ်ခဲ့တာလည်းရှိတယ်လေ။ကြားထဲမှာကအဖွဲ့ဝင်နိုင်ငံတနေငါတောင်းဆိုလို့ရှိရင်တို့ကလုံခြုံလို့နေရတို့ကဆွေးနွေးလို့ရတယ်လေဆွေးနွေးလို့ရတယ်ဆိုတော့ agenda item နေနဲ့မဟုတ်ဘဲနဲ့ any other business နောက်ကနေပြီးတော့ကျွန်တော်ဆွေးနွေးလို့ရပါတယ်ဒါက procedural ပိုင်းဆိုတော့ဒါကဟိုတောင်းဆိုတဲ့လူရှိလို့ရှိရင်ဆွေးနွေးလို့ရတယ်ဟာအဲ့တော့ခုနဟို resolution ကိစ္စကတော့တို့ကဟိုတစ်ဆင့်တိုးပြီးတော့ပေါ့ဗျာဒီရခိုင်ကိစ္စကိုသုံးပြချက်ပေါ့နော်ရှားဖို့အတွက် UK ကတော့တို့調査နေတာ drop ရေးပြီးတော့လှည့်နေတာတော့ဟိုသူတို့လာနေချီတော့ရှိတော့ရှိနေပါပြီဒါပေမဲ့အဲဒီဟာလည်းပဲအဲထဲမှာသဘောမတူတဲ့နိုင်ငံတွေရှိတယ်ကျွန်တော်တို့ဒီကိစ္စကဟိုမြန်မာနိုင်ငံရဲ့ကိစ္စဖြစ်တယ်နိုင်ငံလူသားချင်းစာနာထူထောင်မှုဒီနေရာတိုင်းဆောင်သွားဖြစ်ပြီးသွားတဲ့ဒီကိစ္စကတော့ဘင်္ဂလားဒေ့ရှ် အလုပ်နေတဲ့ဟာတွေဒီဟာတွေကိုသူတို့ဆက်လက်ပြီးလုပ်ဖို့လိုတယ်ဆိုတဲ့ဟာတွေဒီဟာတွေကျွန်တော်တို့ဘက်ကနေပြီးတော့ဗောရက်တည်တဲ့နိုင်ငံတွေလည်းရှိတဲ့အခါကျတော့သူတို့ဒီဟာကိုတင်မယ်ဆိုလို့ရှိရင်တော့အလုပ်ရဲ့သဘောတူညီချက်မရနိုင်ဘူးဒါတော့တေးကြတယ်လေတေးကြတယ်ဆိုတဲ့အခါသူတို့ကဒါချိန်ဆနေတဲ့သဘောပါပဲ
လက်ရှိမြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်ဘူဂနာနဲ့မြန်မာအစိုးရကအနီးကပ်ပူးပေါင်းဆောင်ရွက်နေပြီးအထူးကိုယ်စားလှယ်ရဲ့ရုံးခန်းလက်ရှိခီးစဉ်အတွင်ဖွင့်လှစ်နိုင်ရေးအတွက်လည်းပံ့ပိုးကူညီပေးနေကြောင်းမြန်မာတမ္မတ်ကြီးဦးဟောင်တိုးစွန်းက VOA ကိုပြောပါရရှင်